မြန်မာစစ်ဗိုလ်ချုပ်တွေဟာ stupid and dense အသိဉာဏ်နေပြီးတော့ပြောရဆိုရခက်တဲ့သူတွေဖြစ်တယ်ဆိုပြီးတော့စင်ကာပူနိုင်ငံကိုတီထောင်ခဲ့တဲ့စင်ကာပူခေါင်းဆောင် Lee Kuan Yew ကပြောဆိုခဲ့တဲ့အကြောင်း Weekly website မှာဖောက်ထုတ်လိုက်တဲ့ American သံတမန်လျှို့ဝှက်မှတ်တမ်းတစ်ခုမှာဖော်ပြပါရယ်မြန်မာစစ်ခေါင်းဆောင်တွေနဲ့ဆက်ဆံရတာဟာဘာမှနားမလည်နိုင်တဲ့လူသေးကောင်းတွေကိုစကားပြောရတယ်လို့ပါပဲလို့2009ခုနှစ်တုန်းက American သံတမန်တွေကိုပြောဆိုခဲ့တယ်လို့အဲ့ဒီ American သံတမန်ကြီးလျှို့ဝှက်မှတ်တမ်းမှာဖော်ပြပါရယ်ဒီမြန်မာစစ်ဗိုလ်ချုပ်တွေဟာတိုင်းပြည်ရဲ့သဘောဝတရားစာတအရင်းမြစ်တွေစီမံသုံးချတဲ့နေရာမှာညံ့ဖျင်းပြီးတော့ဒီဗိုလ်ချုပ်တွေနဲ့ဆက်ဆံဖို့အတွက်သူ့အနေနဲ့လွန်ခဲ့တဲ့ဆယ်နှစ်ခဲကလက်လျှော့ခဲ့ရတယ်လို့ Mr. Lee Kuan Yew ကပြောဆိုခဲ့တဲ့အကြောင်းလည်းဖော်ပြပါရယ်။ Lee Kuan Yew နဲ့ American အဆင့်မြင့်တန်တမန်နှစ်ဦးကြားဆွေးနွေးပြောဆိုမှုကိုရေးမှတ်ထားတဲ့မှတ်တမ်းကို WikiLeaks site မှာဖောက်ထုတ်လိုက်တာပါ။အနေငယ်အသည့်တရားရလာကြမဲ့နောက်ထပ်မျိုးဆက်သစ်စစ်ကောင်းဆောင်တရားမပေါ်လာမချင်းတော့မြန်မာနိုင်ငံမှာတိုးတက်မှုတွေအတွက်မျှော်လင့်ချက်အနည်းငယ်ပဲရှိတယ်လို့ Mr. Lee ကပြောဆိုခဲ့တဲ့အကြောင်းအဲ့ဒီမှတ်တမ်းမှာဖော်ပြပါရတယ်။မြန်မာစစ်ဗိုလ်ချုပ်တွေဟာအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့အာဏာခွဲဝေယူပါမလားဆိုတာကိုတော့မှတန်တရားဖြစ်စရာရှိတယ်လို့ပြောထားပါရတယ်။နှစ်ပေါင်းများစွာနေကြကြုပ်ပွားနဲ့နေခဲ့ရတဲ့ဒေါ်ဆန်းစုကြည်ဟာစစ်ကောင်းဆောင်တွေဖို့တော့ကြောက်ရွံ့စရာမကောင်းဆိုးဝါးသဘောဖြစ်နေတယ်လို့လည်း Mr. Lee ကပြောဆိုခဲ့တယ်လို့យေတာထားပါရခင်ဗျာ။